မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတနည်းပြတဲ့အချိန်မှာဩစတြေးလျနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်အရေးယူတံခတ်မှုတွေတိုးချဲ့လှုပ်ဆောင်တင်တယ်လို့အတိုက်အခံလေဘာပါတီရဲ့နိုင်ငံတကာရေးရာပြောရေးဆိုခွင့်ရှိသူစီနိတ်လွတ်တော်အမတ်ခရစ်စတီနာကန်နီအဲလီကဝန်ကြီးချုပ်စကော့မော်ရီဆန်ရဲ့အဆိုအရကိုတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီနဲ့ပတ်သက်လို့လွန်ခဲ့တဲ့12လအတွင်းဝန်ကြီးချုပ်မော်ရီဆန်နဲ့နိုင်ငံသားရေးဝန်ကြီးမာရစ်ပီယန်တို့လှုပ်ဆောင်တာဟာအလွန်နောက်ကျပြီးအနှဲငယ်ပဲရှိခဲ့တယ်လို့စီနိတ်လွတ်တော်အတိုက်အခံဒုတိယခေါင်းဆောင်လည်းဖြစ်တဲ့ခရစ်စတီနာကန်နီအဲလီကဇန်နဝါရီလ31ရက်နေ့မှာဝေဖန်ပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်စိတ်သဘောထားတူတဲ့အခြားနိုင်ငံတွေလှုပ်ဆောင်တယ်လို့ဩစတြေးလျအနေနဲ့မြန်မာစစ်ကောင်စီအပေါ်ငွေကြေးနဲ့ခီးသွားလာခွင့်အပါအဝင်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေလုပ်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။